ထိုင်းမြန်မာနယ်စပ်ချင်းမိုက်ပြည်နယ်မဲအိုင်းမြို့နယ်ဝမ်ဒွိုင်းတောင်ကြားမှာဥယျာဉ်စေဝါတည်ဆောင်လာတဲ့လက်နက်ကန်အင်အား30လောက်နဲ့ထိုင်းနယ်ခြားဆောင်တပ်တွေဟာအောက်တိုဘာလ5ရက်နေ့မနေ့ကမိနစ်အနည်းငယ်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီနောက်လက်နက်ကန်တွေဟာမြန်မာနယ်စပ်ကိုချောက်ခွာသွားတယ်လို့လည်းဆိုပါတယ်။တိုက်ပွဲအပြီးမှာတော့ထိုင်းနယ်ခြားဆောင်တပ်ကအဲ့ဒီနယ်မြေကိုရှင်းလင်းခဲ့ရမှာလက်နက်ကန်တွေဆွန့်ပစ်ထားခဲ့တဲ့ကျောပိုးအိတ်6လုံးကိုတွေ့ရတာပါ။ဘူးရင်မှောက်ကိုသမားတွေဟာတနက်ထိတဲ့ဒဏ်ရာတွေနဲ့ဆုတ်ခွာသွားတယ်လို့ယူဆရပြီးလမ်းတစ်လျှောက်သွေးခွက်တွေတွေ့ရကြောင်းသူတို့ဆွန့်ပစ်ခဲ့တဲ့အိတ်တွေထဲမှာတော့စိတ်ကြွဆေးပြား9,600ကျော်တိတ်ဆိတ်ခဲ့တယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်အမှန်ငါးဒေသရဲဌာနချုပ်မှာဒီကနေ့မနေ့ပိုင်းကကျင်းပပြုလုပ်သွားတဲ့သတင်းစာရှင်းလင်းပွဲမှာတော့တိုက်ပွဲသတင်းကိုအသေးစိတ်မပြောသေးပါဘူး။လက်ရှိဒီကနေ့မှာပဲနောက်ထပ်နေရာတစ်ခုမှာဖမ်းမိတဲ့မူရီခိုင်းဝင်တွေအကြောင်းနဲ့ရွှေတရီကန်ဒေသကလာတဲ့မူရီစေဝါတွေအကြောင်းကိုထိုင်းမူရီနိုင်ငံရဲ့ချုပ်ချင်နာဖတ်ဆရာစင်ကအခုလိုပြောသွားပါတယ်ဒီအပိုင်းတွေအတွင်းအဓိကမူရစ်တရခန်18ဦးနဲ့အတူစိတ်ကြွသေးပြား2တန်း5သိန်းအိုက်စကီလို900ဖမ်းမိခဲ့ကြောင်းအခုလိုပြောသွားတာပါထိုင်းမူရစ်နိုင်ငံရေးရဲချုပ်ချင်နာဖတ်ဆရာစင်ပြောသွားတဲ့အထက်မှာတော့အခုဖမ်းမိတဲ့မူရစ်စေဝါတွေဟာအိန္ဒိယချင်းနိုင်ငံကနေဝင်ရောက်လာတာဖြစ်တယ်အဲ့ဒီနောက်ထိုင်းတောင်ပိုင်းအထိပို့နေကြတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်တာဝန်သိသူတွေကကြိုတင်သတင်းပေးတာကြောင့်အချိန်မီဖမ်းနိုင်ခဲ့တာလို့လည်းပြောဆိုသွားပါတယ်ထိုင်းမူရစ်တပ်ဖြတ်ရေးဖွဲ့ကထုတ်ပြန်တဲ့သတင်းတွေအရပြီးခဲ့တဲ့စက်တင်ဘာလနဲ့အခုအောက်တိုဘာလဇန်အထိထိုင်းမြန်မာလာအိုသုံးနိုင်ငံစုံရရွှေတရီကန်ဒေသမှာဖမ်းမိတဲ့စိတ်ကြွဆေးပြား44သန်းကျော်ဖမ်းမိပြီးကာလတန်ဖိုးကတော့ငွေတန်ပေါင်း9000ကျော်ရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်